မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာမောပန်းပြေးကြပါရဲ့လားခင်ဗျာ view american တိုင်း2018ခုနှစ်မေလ19ရက်ဇန်နဝါရီနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိ washington dc မြို့တော်ကနေလိုင်းနိုမီတာ19.25ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်ရဲ့ထိပ်သီးတွေ့ဆုံမဲ့စစ်စင်ကနေနှုတ်တော်ကောင်ထွက်မဲ့အကြောင်းမြောက်ကိုရီးယားကချင်းချောက်လာပြီးနောက်မှာပဲထိပ်သီးဆွေးနွေးပွဲပြင်းပြောက်ရေးတောက်ကိုရီးယားကကြိုးပမ်းနေပါတယ်။ကွန်ဂိုသမ္မတနိုင်ငံမှာမြို့တစ်မြို့မှာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကပ်ဘေးဆိုးဆင်ရောက်လာမှာစိုးရိမ်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မတ်တန်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရင်ညာဒုက္ခသည်တွေအနေနဲ့လူအခွင့်ရေးချိုးဖောက်ခံရတယ်ဆိုတဲ့ကိစ္စရှိလာခဲ့ရင်အမှုအဖွင့်တရားစွဲဆိုလိုတယ်ဆိုရင်မြန်မာအစိုးရကကူညီသွားမယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ
်။အဲ့ဒီအတွက်ကြောင့်မလို့ဘယ်သူမှတရားစွဲနေတယ်ဆွဲမှာဘယ်သူမှတက်တဲ့ခံနေခံမှာဒီဘင်္ဂလားဒေ့ရှ်ရောက်တဲ့သူတွေအကုန်လုံးကဒီအခွင့်ရေးရတယ်ဆိုပြီ
းလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဆက်သွယ်မိမြန်းကြမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူအစ္စလမ်ဘာသာဝင်ရောက်ဆောင်ပြီးမလေးရှားနိုင်ငံတွေကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသားတွေအဖမ်းခံရတဲ့အကြောင်းနဲ့လူတွေစောင့်ကြည့်နေကြတဲ့ဗြိတိန်တော်ဝင်မင်းသားနဲ့လက်ထက်မဲ့မာခတ်ရဲ့အကြောင်းတစ်စီတစ်ဆောင်းကိုတင်ဆက်မှာဖြစ်သလိုအမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအလားအလာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီထိုက်တို့ပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းဖို့အမေရိကန်ရဲ့တောင်းဆိုမှုကြောင့်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့တွေ့ဆုံမဲ့အစီအစဉ်ကိုဖြစ်ဖို့မြောက်ကိုရီးယားကချင်းချောက်လိုက်ပြီးနောက်မှာပဲထိပ်သီးတွေ့ဆုံပွဲပြင်းပြောက်ရေးတောင်ကိုရီးယားကကြိုးပမ်းနေပါတယ်။အပြန်အလှန်လေးစားမှုတွေနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်မြင်ကျင်းပနိုင်ရေးတောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်သွယ်ရေးနည်းလမ်းပေါင်းစုံနဲ့အနီးကပ်ညှိနှိုင်းနေကြောင်းတောင်ကိုရီးယားအမျိုးသားလူညွေးကောင်စီကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။နျူကလ িয়ার လက်နက်တွေကိုတစ်ဖက်သက်ဖျက်သိမ်းမှုအမေရိကန်ကဆက်လက်တောင်းဆိုနေမယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ထိပ်သီးဆွေးနွေးပွဲမှာပါဝင်ရေးပြန်လည်စဉ်းစားမယ်အကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်ဂျေကွန်ကမနေ့တုန်းကပြောလိုက်ပြီးနောက်မှာပဲဇွန်လ12ရက်နေ့စင်ကာပူနိုင်ငံမှာတွေ့မယ့်အစီအစဉ်မရင်မရဖြစ်နေပါတယ်။သမ္မတထရန့်ကတော့ထိပ်သီးဆွေးနွေးပွဲစီစဉ်ထားတဲ့အတိုင်းဖြစ်မဖြစ်ဆိုတာကိုအမေရိကန်ကိုအကြောင်းကြားတာမျိုးမရှိသေးကြောင်းမနေ့နောက်ပိုင်းမှာပဲသတင်းထုတ်တွေကိုပြောခဲ့ပါတယ်။ဖြစ်လာမယ့်အခြေအနေတွေကိုစောင့်ကြည့်သွားမှာဖြစ်တယ်လို့အချင်းကစကားပြောမှာဖြစ်တဲ့အကြောင်းလဲအင်ဗျူတော်မှာသမ္မတထရန့်ကပြောခဲ့တာပါ။နျူကလ িয়ার လက်နက်ဖျက်သိမ်းရေးမြောက်ကိုရီးယားကိုဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။သမ္မတအင်ဗျူတော်ပြောခွင့်ရဆာရာဟက်ဂဗီဆန်ဒါစ်ကတော့သမ္မတအနေနဲ့အကျိတ်နဲ့ဆွေးနွေးညှိနှိုင်းမှုပြင်ဆင်ထားပေမဲ့အစီအစဉ်ပြတ်ခတ်မယ်ဆိုရင်တော့မြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးစီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်ပြီးဖိအားပေးသွားမှာဖြစ်ကြောင်း Fox News သတင်းဌာနကမနေ့ကပဲပြောဆိုထားတာပါ
Democratic Congo သမ္မတနိုင်ငံမှာ Ebola virus ကူးစက်ဖြစ်ပွားမှုမြို့တစ်ခုကိုပြန့်နှံ့ကူးစက်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပြီးကပ်ဘေးသစ်ဖြစ်လာမဲ့အရေးစိုးရိမ်နေကြပါတယ်။နိုင်ငံအနောက်မြောက်ပိုင်း Equator ပြည်နယ်တဲကလူတသန်းကျော်နေထိုင်တဲ့ Amban Dhaka မြို့ကကျန်းမာရေးဆုံး၃ခုထဲကတစ်ခုမှာ Ebola virus ကူးစက်မှုအသစ်တစ်ခုတွေ့ခဲ့တာပါ။ဒီလအစောပိုင်း Ebola virus ကူးစက်ဖြစ်ပွားတဲ့ Bikoro ကျေးလက်ဒေသကနေကီလိုမီတာ150လောက်ဝေးတဲ့ Amban Dhaka မြို့မှာကူးစက်မှုအသစ်တွေ့တာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာတီဒရော့အက်ထာနွန်းကတော့စိုးရိမ်စရာကိစ္စတစ်ခုဖြစ်ထွန်းလာတယ်လို့ပြောဆိုထားပါတယ်။မြို့ထဲမှာစောင့်ကြည့်ဖို့အတွက်ကျန်းကျင်သူ30လောက်ကိုတာဝန်ပေးထားကြောင်းလည်း WHO ကပြောပါတယ်။ကနဦးအတုံအနေနဲ့စမ်းသပ်ဆဲအဆင့် Ebola ကူးစက်မှုကာကွယ်ဆေး4000လဲမြို့တော်ကင်ရှာရှာကိုမနေ့ဗုဒ္ဓဟူးနေ့မှာဆက်ရောက်လာပါတယ်။ Ebola virus ကူးစက်မှုကိုစပြီးတွေ့ရှိရပြီးတဲ့နောက် Ebola ကူးစက်ခံရသူကူးစက်ခံထားရနိုင်ခြင်းနဲ့တန်တရားရှိသူစုစုပေါင်း44ယောက်ရှိပြီး23ဦးတို့ကတော့သေဆုံးခဲ့ရပြီဖြစ်ပါတယ်။ Ebola virus ကို1984ခုနှစ်ကစတင်တွေ့ရှိပြီးနောက်ပိုင်း2014ခုနှစ်မှာကူးစက်ဖြစ်ပွားမှုအဆိုးဆုံးဖြစ်ခဲ့တာပါ။အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့ Guinea, Liberia နဲ့ Sierra Leone နိုင်ငံတို့မှာလူပေါင်း11000ကျော်သေဆုံးခဲ့ရပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအကြောင်းရင်းတိတိကျကျမသိရတဲ့ကိစ္စတွေအတွက်သူ့ရဲ့ကိုယ်ပိုင်ရှင်းတွေကိုဒေါ်လာ3000ကျော်ပြန်ထုတ်ပေးခဲ့ကြောင်း အမေရိကန်ဆူရဲ့ကျင့်ဝေးရေးဌာနကိုအင်္ဂါနေ့ကတင်ပြတဲ့ဗန်နိုင်းဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။ဗန်နိုင်းသုံးဆမှုဆိုင်ရာနှစ်စဉ်အစီရင်ခံစာဖြစ်တင်ပြခဲ့တာကိုကျင့်ဝေးရေးဌာနကမနေ့ကထုတ်ပြန်ရမှာတော့2016ခုနှစ်အတွင်းသူ့ရဲ့ကိုယ်ပိုင်ရှင်းနေမက်ကယ်ကိုဝင်ကိုဒေါ်လာ1,000,000 ထက်2,000,000အထိအပြည့်အဝပြန်ပေးခဲ့ကြောင်းသမ္မတကဝန်ခံထားတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲကာလနောက်ဆုံးအချိန်မှာလွန်ခဲ့တဲ့စနစ်တုန်းကထရန့်နဲ့ညီဆွေးမှုတယ်လို့ဆွဆွဲထားတဲ့လိမ်ဖြော်ပြေးသရုပ်ဆောင် Stormy Daniels ကိုငွေပေးနှုတ်ပိတ်တဲ့အနေနဲ့ရှင်းနေကိုရင်ကဒေါ်လာ1,300,000ပေးခဲ့တာကိုသမ္မတကပြန်ထုတ်ပေးခဲ့တာဖြစ်တဲ့အကြောင်းလဲကျိုးဆောင်ရှင်းနေတွေကအစောပိုင်းမှာပြောဆိုထားကြပါတယ်ညီဆွေးမှုတယ်လို့ဆိုတဲ့ဆွဆွဲချက်ကိုသမ္မတကငင်းဆန်ထားပေမဲ့အပြာမဲမမမကန်ငွေညစ်တဲ့ဆွဆွဲချက်ကိုဟန်တားဖို့ငွေပေးခဲ့တဲ့ရှင်းနေကိုလာစဉ်ကျူးဆောင်ကဖြစ်နေပြန်ပေးခဲ့တာဖြစ်ကြောင်းမကြသေးရင်ကပဲသမ္မတကတီးပြပြောဆိုထားတာပါရှင်နေကိုရင်ကလည်းလိန်ဖြော်ရေးသရုပ်ဆောင်မျိုးသမီးကိုငွေပေးခဲ့ကြောင်းဝန်ခံထားပါတယ်ကျင်းဝေးရေးဌာနကိုတင်ပြရမှာရှင်နေကိုငွေပေးခဲ့တဲ့ကိစ္စတွေကိုဖော်ပြဖို့မလိုအပ်ပေမဲ့လည်းပွင့်လင်းမြင်သာမှုရှိကြောင်းပြသဖို့အတွက်တင်ပြခဲ့တာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်
ကာစာဒေသမှာဒီကနေ့အနည်းဆုံးဘုံ၅လုံးပောက်ကွဲခဲ့ပါတယ်ဒီကနေ့ခြားသာပရိနေဒေသဆန်တော်ချင်းမနက်ပိုင်းဘုံကောက်ဘုံပောက်ကွဲမှုတွေကြောင့်လူတဦးဒဏ်ရာရတယ်လို့လည်းပြောဆိုနေကြပါတယ်ပောက်ကွဲသံတွေကို VOA သတင်းထောက်ကြားခဲ့ရပြီးမကြခင်မိနစ်ပိုင်းအတွင်းမှာပဲရေးပေါ်ကားတချို့လည်းလမ်းပေါ်မှာအပြည့်လွှတ်သွားနေကြပါတယ်ဟာမတ်စ်တို့ရဲ့အဆောက်အဦတွေအလုံးကိုပိတ်မှတ်ထားတာလို့ဒေသခံတွေကယူဆကြပါတယ်အစ္စရေးနဲ့ကာစာနေဆက်မှာဒီသတင်းဖတ်လူမှုဆန္ဒပြမှုတွေအတွင်းလူပေါင်း60သေဆုံး2,900ဒဏ်ရာရခဲ့ပြီးတဲ့နောက်မှာပောက်ကွဲမှုထပ်ဖြစ်ခဲ့တာပါသေဆုံးသူတွေထဲက50ကဟာမတ်စ်အဖွဲ့ဝင်တွေဖြစ်ပြီးအရက်သား12ဦးပါတဲ့အထက်မှာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါတယ်လို့ဟာမတ်စ်တာဝန်ရှိသူတို့ကမနေ့ဗုဒ္ဓနေ့ကပြောပါတယ်တလကျော်ကြာဌာနေပြန်ရေးအတွက်ချီတက်မှုကဂျေရုဆလင်မှာအမေရိကန်တန်ယုံဖွင့်နေပြီးခဲ့တဲ့တနင်္လာနေ့ကအဆိုအဆုံဖြစ်ခဲ့တာပါ။ Israel တပ်ဖွဲ့တွေကဆန္ဒပြလို့ထဲကိုတနက်တွင်နဲ့ပြစ်ခတ်နေဆက်ကိုကျော်ပြီးမျက်ရည်ကိုဘုံးနေနဲ့ပြစ်ပောက်ခဲ့ကြသလိုမောင်းတူမဲ့ drone ယာဉ်နဲ့လည်းကျဲချခဲ့ပါတယ်။မွတ်စလင်တို့ရဲ့ Ramadan ဥပုသ်လကကြာသပတေးနေ့မှာစတင်ချိန်မှာပဲဆန္ဒပြသူတွေကတော့ဆက်ပြီးလှုပ်ရှားကြဖို့ပြောဆိုနေကြပါတယ်။တင်ပိုက်ခံပါလက်စတိုင်းနေမျိုးတွေအတွင်အခြေအနေတွေပိုပြီးဆိုးရလာတာကိုကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းအထူးစည်းဝေးပွဲကျင်းပဖို့ရှိနေပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တင်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပါကစ္စတန်နိုင်ငံမှာလူနည်းစုရှီယာမွတ်စလင်တရားကျော်နဲ့ရတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ခဲ့မှုတွေအလို့ရှိနေတဲ့ IS အစ္စလမ်အစိုးရအဖွဲ့ကိုလူလာသူစစ်သွေးကြတမှုတူကိုလွန်ရွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတုတ်တင်နိုင်ငံကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နောက်တော်မိုင်းကဘလူချစ်စတန်ပြည်နယ်မှာညဘက်စီးနင်းတက်ခတ်မှုအတွင်းအာဖဂန်အသေးခံဘုံခွဲသမားနှုတ်ကိုအသိမိခဲ့တယ်လို့အကြံဖက်သမားတူကိုဒဏ်ရာနဲ့အရှင်ဖမ်းဆီးမိခဲ့ကြောင်းလဲစစ်တပ်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါပြင်းထန်တဲ့တက်ခတ်မှုတွေအတွင်းစစ်တပ်ကထောင်လိုက်ရာရှိသူတွေသေဆုံးပြီးဒဏ်ရာပြင်းထန်သူနှုတ်ပါဝင်စစ်သား၄ဦးဒဏ်ရာရကြောင်းလဲစစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အသေးဖမ်းမိခဲ့သူဟာစစ်သူကြွာတပ်မှုဟာတရားမဝင်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့ဆွန်နီမွတ်စလင်စစ်သွေးကြွာအုပ်စုလက်ရှိကအီဂျန်ပီရဲ့ခေါင်းဆောင်ဆယ်မန်ဘရနီဆိုသူဖြစ်ကြောင်းလဲပါကစ္စတန်စစ်တပ်ကအတည်ပြုခဲ့တာပါဒီဖွဲ့ဟာအာဖဂန်နဲ့ပါကစ္စတန်နိုင်ငံတွေမှာလွန်ခဲ့တဲ့3နှစ်လောက်ကစတင်လှုပ်ရှားလာခဲ့တဲ့ရှေ့လေပိုင်းဒေသအခြေစိုက် IS ဆွေးရအုပ်စုနဲ့မဟာမိတ်ဖွဲ့ထားတဲ့အုပ်စုလို့လည်းယူဆထားပါတယ်စစ်သူကြတမှုတည်ဆုံမှုနဲ့သူဆောင်တဲ့အဖွဲ့ကိုပေါ်ထောက်နိုင်ခဲ့တာအပြစ်မဲ့လူနည်းစုရှီယာမွတ်စလင်နဲ့ရတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခတ်နေတဲ့အုပ်စုပေါ်ကြီးမားတဲ့အောင်မြင်မှုဖြစ်ကြောင်းလဲစစ်တပ်ကပြောဆိုခဲ့တာပါတနက်တန်ရဘရဘွားနဲ့တည်ဆုံနေတဲ့စစ်သွေးကြွခေါင်းဆောင်ရဲ့ပုံနဲ့တူမင်းကတက်ခတ်မှုတွင်သိသိရမိတဲ့ကြီးစံတွေဘုံလုံးတဲ့ပစ္စည်းတွေတပ်ပုံတွေကိုလည်းစစ်တပ်ကထုတ်ပြန်ခဲ့ပါတယ
်မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရဆာရဲ့အင်ကိုရဲခဝင်ရောက်စီးနှင်ခဲ့ပြီးနိုင်ငံဖနာတွေပါဝင်ပတ်သက်တဲ့အခက်တွေလိုက်စားမှုအရှုပ်တော်ပုံကိုပြန်လဲစစ်ဆင်မှုတစ်စိတ်တစ်ပိုင်းအဖြစ်စိုက်ရွက်စတန်းတွေရှာဖွေတာလို့လည်းပြောဆိုနေကြပါတယ်ဝန်ကြီးချုပ်ဟောင်းနာဂျစ်အင်အနီးကဘလီမာဖျားဝတ်ပြုပြီးပြန်လာပြီးတဲ့နောက်သူ့အိမ်နာမှာရဲခတရားစင်ချုပ်ကိုတွေ့ကြရတာပါပြီးခဲ့တဲ့သတင်းပတ်ရွေးကောက်ပွဲရှုံးနေခဲ့ပြီးချိန်ကလေးကဝန်ကြီးချုပ်ဟောင်းနာဂျစ်ကိုနေအကျဲချုပ်သဘောမျိုးထားရှိထားပါတယ်။နာဂျစ်ရက်ဆတ်တီထောင်ခဲ့တဲ့ 1MBD MDB နိုင်ငံပိုင်လုပ်ငန်းကြီးက ဒေါ်လာတန်ထောင်းနဲ့ချီတဲ့ငွေကြေးရှုပ်တော်ပုံကိုစုံစမ်းစစ်ဆေးဖို့လုံလောက်တယ်လို့ဝန်ကြီးချုပ်တဲ့မဟာတီယာမိုဟာမက်ကပြောဆိုထားပါတယ
်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ဆိုင်ရာကိစ္စတွေအတွက်ဆွေးနွေးဖို့ဝါရှင်တန်မှာဒီကနေ့နောက်တစ်ချိန်ထပ်မံတွေ့နေချိန်မှာပဲစစ်ဆင်ညှိနှိုင်းမှုတွေအပြင်းအထန်သေးတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တရုတ်ဆိုးကတာဝန်ရှိသူတယောက်ကလည်းဒီနေ့တွေ့ဆုံမှုမတိုင်ခင်မှာပဲဆွေးနွေးပွဲကနေအကျိုးရှိတဲ့ရလဒ်တွေထွက်ပေါ်လာဖို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။ပြန်လည်လေးစားမှုနဲ့ညှိနှိုင်းတိုင်ပင်မှုတွေနဲ့အတူသဘောထားမတူတာတွေကိုဆွေးနွေးဖြစ်ရှင်းနိုင်မယ်လို့မျှော်လင့်နေအကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရကောင်ဖန်းကပြောဆိုလိုက်တာပါအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးအရကွဲပြားမှုတွေကြီးထွားလာမှာကိုမလိုလားပေမဲ့ဒီချိန်ထဲမှာပဲဖြစ်လာနေတဲ့အခြေအနေတွေအတွက်ပြင်ဆင်ထားတဲ့အကြောင်းလည်းပြောဆိုသွားပါတယ်တရုတ်ဒုတိယဝန်ကြီးချုပ်လီဝေးပါဝင်တရုတ်ဆိုးအတောင်ရှိသူတွေနဲ့ဝါရှင်တန်မှာနှစ်ရက်ကြာတွေ့ဆုံမှုကိုတော့အမေရိကန်ဗန်ဒါရေးဝန်ကြီးစတီဗင်မနူချင်ဥဆောင်ကျင်းပနေတာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ် Big Island ကကီလာဝေးမိတောင်ကနေကြောက်တုံးကြီးတွေနဲ့ပြတဲ့ပောက်ကွဲထွက်ခဲ့တာကြောင့် Big Island ကနေရာအတော်များများကိုရှောင်ရှားချဖို့ဒေသခံတွေကိုရောလင်းရင်တွေကိုပါတာဝန်ရှိသူတွေကသတိပေးထားပါတယ်။အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကထုတ်လိုက်တဲ့ပထမဆုံးအကြိမ်ဖြစ်အမြင့်ဆုံးအဆင့်သတိပေးတက်လှမ်းတာလည်းဖြစ်ပါတယ်။မီးတောင်ကနေကြီးမားတဲ့ပောက်ကွဲမှုကြီးဖြစ်နေပြီးဒါမှမဟုတ်လည်းဖြစ်တော့မယ်လို့ပြောဆိုထားတာဖြစ်ပြီးမီးတောင်ပြရေကြောင့်ဒေတာရင်းကလေချောင်းပြန်တန်းမှုကိုပါတက်ရောက်နိုင်တယ်လို့ပြောဆိုထားပါတယ်။ Big Island ရဲ့ပူနာဒေတာမှာကီလာဝေးမီးတောင်ကချော်ရည်တွေလမ်းတွေအပေါ်ကိုဖုံးသွားပြီးပိတ်မိသွားရင်လူပေါင်းများစွာကိုဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ရည်အတွက်ပူတဲ့လုပ်ငန်းအဖွဲ့ကိုလည်းဖွဲ့စည်းတဲ့အကြောင်းအုပ်ချုပ်ရေးမှူးကကြေညာထားပါတယ်ရှင်။
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပြပိုးချက်တွေနဲ့နိုင်ငံကသတင်းလွှာတွေကိုတင်ပြသွားပါမယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်အနေနဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်ခံရတဲ့ဆိုတဲ့ဆွဆွဲချက်တွေကိုတရားစွဲဆိုလိုပါကအမှုဖွင့်ဆောင်ရွက်နိုင်ပြီးမြန်မာအစိုးရအနေနဲ့အကူအညီဆောင်ရွက်ပေးလိမ့်မယ်လို့လူမှုဝန်ထမ်းကိစ္စရေးနဲ့ပြန်လည်နေရာခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါအပြင်ဒုက္ခသည်ပြန်လည်လက်ခံရေးအပိုင်းမှာဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းနေပြီးမြန်မာအစိုးရကညှိနှိုင်းရေးအဖွဲ့ကိုဆေးလွတ်ထားရတယ်လို့လည်းပြောပါတယ်။ဒီအကြောင်းကိုတော့ VOA သတင်းနောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ
်။မြန်မာအစိုးရကလူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရင်းညာဒုက္ခသည်တွေအနေနဲ့အမှုဖွင့်ဆောင်ရွက်နိုင်ပြီးအမှုဖွင့်နာတွေကိုလည်းမြန်မာအစိုးရကအကူအညီပေးမယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားလိုက်တာပါအမှုဖွင့်တဲ့သူတွေဟာနေထိုင်တဲ့နေရာမှာအမှုဖွင့်ရမှာဖြစ်ပြီးအစိုးရအနေနဲ့ကျူးလွန်သူတွေကိုစစ်ဆေးပြီးလိုအပ်သလိုအရေးယူသွားမယ်လို့ဝန်ကြီးကအခုလိုပြောပါတယ်ဒါအစ်တ
န်ရေးကြည့်တယ်ဘာကြောင့်လဲဆိုစစ်ဆေးမှုတွေမျိုးစုံရှိတယ်တကူဆိုလို့ရှိရင်အမှန်ပါတော့ individual အမှုဖွင့်ဆွဆွဲရဒါပေမဲ့အခွင့်အလိုက်ကလည်းဖြစ်တယ်။ဟိုတက်မလို့ဖြစ်တယ်။ဘယ်သူကဘာဖြစ်တယ်။စသည်အခွင့်အလိုက်ကြီးကိုဆွဆွဲမှုရှိ။အခွင့်အလိုက်ဆွဆွဲတာချက်တကယ်ကျူးလွန်တဲ့သူကသူ့အဖြစ်ကိုခံရတာ။ဒီကအရေးကြီး။အဲ့ဒီအတွက်ကြောင့်မလို့အဲ့လိုမှုဖွင့်နိုင်အောင်ဘယ်သူကတရားစွဲနေတယ်လဲဆွဲပါ။ဘယ်သူကတက်တဲ့ခံနိုင်ခံမှာ။ဒါရီအတွက်ကိုဒီဘင်္ဂလားဒေ့ရှ်ရောက်တဲ့သူတွေအကုန်လုံးကဒီအခွင့်အရေးရဲ့ဆူချင်တာ။ချင်ညာပြီးရှင်ကဲဖွင့်နေတဲ့လူဖွင့်ဆွဲနေတဲ့လူဆွဲ။အဲ့ဒီအတွက်ကိုမြန်မာနိုင်ငံကနေပြောဒီဆွဲရတယ်ပေါ့သူကြီးဆောင်ရပေးတယ်။အဲ့ဒီစနေအဲ့ဒါကိုစမယ်စမယ်အဲ့ဒါအောင်ရင်တို့ကသူဆွဆွဲမယ်ဆွဆွဲရင်စစ်စစ်မယ်တကယ်ဟုတ်ရင်အေးတယ်
တကယ်လို့အမှုဖွင့်ဆောင်ရွက်ခဲ့မယ်ဆိုရင်တပ်တွေတွေကိုအစိုးရကအကုန်ကြခံပြီးခေါ်ယူပေးမှာဖြစ်တယ်လို့အခုလိုဆောင်ရွက်တာဟာနိုင်ငံတကာရဲ့ဆွဆွဲချက်တွေကိုတုံ့ပြန်နိုင်မှုပွင့်လင်းပြင်သာစွာဆောင်ရွက်တာဖြစ်တယ်လို့လည်းဆိုပါရယ်ဒီအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့ပတ်သက်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကမြန်မာဘက်ကိုအစိုးတက်လင်ပြန်မပို့ချင်တဲ့သဘောတွေရှိတယ်လို့ပူးပေါင်းဆောင်ရွက်မှုမရှိဘူးလို့လည်းဝန်ကြီးကပြောပါရယ်
January 23 2018ရက်ကျတော့အစီအစဉ်ဖြစ်တယ်တို့တော့တရားမှမရောက်တော့ဒါတစ်ဖက်နိုင်ငံကနေပြောဒီကိစ္စမှာဟိုဒီပို့ခြင်းနဲ့ရောက်ဒီမရောက်စီခြင်းနဲ့သဘောနဲ့ပါမယ်ကျောက်ကြီးဒီ process ကိုမဆက်စီခြင်းနဲ့သဘောနဲ့ပါတယ်ဒါကတော့သူတို့ရဲ့နိုင်ငံရေးခြေလေးတွေသူရဲ့အကြောင်းအရာတော့ဘယ်လိုဖြစ်နေတဲ့ကိစ္စလေးဖြစ်တယ်အဲ့တော့သူတို့ကဒါအပြက်ကိုစဖို့အပြက်ကိုတစ်ဖက်နိုင်ငံကနေပြောအားကျမှလည်းဘာမှဒီသဘောတူညီချက်တိုင်းမဆောင်ရွက်တာတစ်ဖက်နိုင်ငံဖြစ်ပါတို့တော့ကမ္ဘာအနေမှာကျွန်တော်တို့ကနေပြီးတော့မစသေးဘူးကျွန်တော်တို့နိုင်ငံကိုပြားပေးရမယ်ဒါတွေပြန်လည်တဲ့ခါကိုပြားပေးရမယ်လို့ပြောတယ်တကယ်တမ်းဆိုလို့ရှိရင်ကျွန်တော်တို့အစီအစဉ်ပြန်ကြပြီเนาะတို့တို့ကပြန်လည်စဖို့အတွက်ပူးပေါင်းဆောင်ရွက်မှုရှိလားဒီလိုပဲကျွန်တော်တို့ပြောချင်ပါ
ပြန်လည်လက်ခံရေးတွေဆောင်ရွက်ဖို့ကိုလည်းနိုင်ငံခြားရေးအမြဲတမ်းတွင်းဝင်ပါဝင်တဲ့ညီနိုင်ရေးအဖွဲ့ကိုဘင်္ဂလားဒေ့ရှ်ကိုဆီလွတ်ထားတယ်လို့လည်းဆိုပါရယ်နောက်18ခုနှစ်ဩဂုတ်လကစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေအပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့တယ်လို့ထောင်ထဲချီတဲ့နေရဲစွန့်ခွာသူတွေဟာတောင်ပြိုလက်ဝဲနီးကနှစ်နိုင်ငံနယ်စပ်မြေမှာနေထိုင်ရတာတွေရှိပါတယ်မြန်မာအစိုးရဘက်ကတော့တပတ်နိုင်ငံကိုထွက်ပြေးသွားတဲ့လူတွေကိုပြန်လည်ဝင်ရောက်ဖို့လက်ခံရေးစကန်2ခုကိုတောင်ပြိုလက်ဝဲနဲ့9ခုရာတို့မှာဖွင့်လှစ်ထားခဲ့ပြီးအခုနှစ်ဇန်နဝါရီ23ရက်နေ့ကအဆင့်သင့်ရှိနေပြီလို့ပြောကြားထားပါတယ်မြန်မာအစိုးရအနေနဲ့ပြန်လည်ဝင်ရောက်လာသူတွေကိုလက်ခံမှုအဆင့်သင့်ရှိနေပေမဲ့လူ9ဦးပါမိသားစုတစုတည်းတာတောင်ပြိုလက်ဝဲလက်ခံရေးစကန်အနေနဲ့တဆင့်မောင်တော်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်ပြည်ပခဖြစ်ပွားတော့ကနေရဲတင်းရှောင်တဲ့သူတွေအတွက်စစ်တွေမြို့မှာဒုက္ခသည်စကန်20ကျော်ဖွင့်လှစ်ထားခဲ့ပြီးဒုက္ခသည်စကန်3ခုကိုအပြီးပိတ်သိမ်းခဲ့ပြီးနောက်ထပ်ဒုက္ခစကန်လေးဦးကတော့အပိပိတ်သိမ့်မှုဆောင်ရွက်နေတယ်လို့လဲဝင်းကြီးကပြောကြားသွားပါတယ်ခင်ဗျာ
POE သတင်းတော့ကိုထက်အောင်ခန့်သတင်းပြပို့ခဲ့တာပါခင်ဗျာဘင်္ဂလားဒေ့ရှ်နေဆက်အခြေအနေတွေကနေထိုင်းမြန်မာနေဆက်ဘက်ကအခြေအနေတွေကိုလည်းကြည့်အောင်ပါအစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုလ္လကာလကိုရောက်လာတာနဲ့တပြိုင်နက်တည်းမှာပဲအစ္စလမ်ဘာသာဝင်တွေဝတ်လည်ရှိတဲ့အဝတ်အစားတွေကိုဝတ်ဆင်ပြီးထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကတဆင့်ရန်နောင်းမြို့ကိုဖြတ်ပြီးမလေးရှားနိုင်ငံနဲ့ခိုးဝင်မှုစ조사ကြတဲ့မြန်မာ9ဦးကိုထိုင်းအမှတ်25စစ်တပ်ကမနေ့တုန်းကရန်နောင်းခရိုင်မှာဖမ်းဆီးလိုက်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကတင်ပြมาဖြစ်ပါတယ
်။ထိုင်းနဲ့မြန်မာနယ်စပ်တွေမှာနှစ်နိုင်ငံနယ်စပ်တွေကိုဖျက်ချော်ဖို့အတွက်မြန်မာနိုင်ငံဘက်ကနေနေချင်းပြန်လက်မှတ်တီးခုနှစ်ရက်ညအိတ်လို့ရတဲ့လက်မှတ်တွေထုတ်ပေးထားပေမဲ့ထိုင်းနိုင်ငံဘက်မှာတော့တနေကနေတနေကိုဖျက်ကျော်သွားလို့မရပါဘူးဒီလက်မှတ်တွေကိုကင်ဆောင်ထားတဲ့မြန်မာခုနှစ်ဦးဟာထိုင်းနိုင်ငံသားကာမောင်သမားကိုငှားရမ်းခဲ့ပါတယ်အစ္စလမ်ဘာသာဝင်တွေလို့ဝတ်ထားတဲ့အမျိုးသား6ဦးနဲ့အမျိုးသမီး2ဦးတို့ဟာရနောင်းခရိုင်ကနေဆူရတ်ထာနီကိုသွားမှဖြစ်တဲ့အကြောင်းဥပုဘ်ဆောင်တဲ့ကာလဖြစ်တာကြောင့်သွားကြမှဖြစ်တဲ့အကြောင်းပြောဆိုပြီးကားငှားလာခဲ့တာဆိုပြီးထိုင်းရနာပိုင်းကဆိုပါတယ်သူတို့တွေကိုဖမ်းဆီးစစ်ဆေးပြီးတဲ့နောက်မှာတော့နေကျော်ပြီးမလေးရှားနယ်စပ်ကိုသွားကြမဲ့သူတွေဖြစ်တာကြောင့်ဖန်စီအေးအေးယူသွားမှာဖြစ်တယ်လို့လဲထိုင်းအမှတ်25စစ်တပ်ကအရာရှိတဦးကအခုလိုပြောသွားပါတယ
်
မြန်မာနိုင်ငံသား9ဦးဟာရနောင်းမြို့မှာသာနေထိုင်ခွင့်ရှိတဲ့ကပ်ပြားတွေနဲ့တက်လာကြတာဖြစ်တယ်သူတို့တွေဟာမွတ်စလင်တွေရဲ့ရမန်ဒန်ဥပုသ်ဆောင်တဲ့ကာလမှာမွတ်စလင်လူဝိရင်လွတ်မြောက်လိမ့်မယ်လို့ထင်ပြီးဝစ်ဆင်လာကြတာဖြစ်တယ်။ကားမောင်းပြီးတော့ခေါ်လာတဲ့သူကိုတော့စစ်ဆေးနေပါတယ်။သူတို့တွေကိုစစ်ဆေးကြရမလေးရှားနယ်စပ်ကိုသွားကြမဲ့သူတွေဖြစ်တယ်ဆိုပြီးပြောဆိုသွားတာပါ။အစ္စလမ်ဘာသာဝင်တွေရဲ့ဥပုသ်ကာလကတော့မေလ18ရက်နေ့ကနေဇွန်လ19ရက်နေ့ထိသတ်မှတ်ထားတာပါ။အလားတူပဲပြီးခဲ့တဲ့အပတ်မှာပဲထိုင်းမလေးနယ်စပ်ဟိုင်ရိုင်မြို့မှာမလေးရှားနိုင်ငံတွေကိုခိုးဝင်မဲ့မြန်မာ42ယောက်ကိုထိုင်းနယ်စပ်ဆောင်တက်ဖြစ်တဲ့၄၃ခွန်တရင်ကဖမ်းဆီးခဲ့ပါတယ်သူတို့တွေဟာမလေးရှားနိုင်ငံကိုခေါ်သွားမဲ့ပွဲစားကိုမလေးနယ်စပ်မှာစောင့်နေတော့ဖမ်းဆီးခံခဲ့ရတာပါ2018ခုနှစ်ကုန်ပိုင်းကစလို့မလေးရှားနိုင်ငံတွေကိုခိုးဝင်ဖို့စ조사ကြတဲ့မြန်မာတွေဟာဇက်တိုက်ဖမ်းဆီးခံနေရတာဆိုရင်အခုဆိုအကြိမ်20ခန့်ရှိနေပါပြီတချို့ဆိုရင်လူကုန်ကူးသူတွေကကားတွေနဲ့ခေါ်ဆောင်သွားရင်းနဲ့ရဲကင်းတွေကတားဆီးချိန်မှာကားမောင်းပြီးတော့ထွက်ပြေးတာကြောင့်ကားတိုက်မိတာတွေလူတွေကိုပိုက်ကွန်နေနဲ့အုပ်ပြီးတဲဆောင်လာတာတွေလည်းရှိနေတာပါ။အာနာပိုင်တွေကဖမ်းဆီးတဲ့အချိန်မှာတော့ဖက်ပြေးဖို့စ조사ရင်းနဲ့တိဆုံရတာတွေလည်းရှိပါတယ်။အခုဖမ်းဆီးမိတဲ့မြန်မာတွေဟာအစ္စလမ်ဘာသာတွေဝတ်တဲ့အဝတ်တွေကိုဝတ်ပြီးကားနောက်မှာအိပ်ပြီးလိုက်လာတယ်လို့သူတို့ကိုယ်ပေါ်မှာလည်းပလတ်စတစ်အခင်းတွေကိုအုပ်မိုးပြီးလိုက်ပါလာခဲ့ကြတာပါ။2008ခုနှစ်အတွင်းဖမ်းဆီးမိတဲ့လူတွေကတချို့ကတော့လောက်ဘကဥပဒေနဲ့ဖမ်းဆီးပြီးနယ်စပ်ကိုပြန်ပို့လိုက်တာတွေလည်းရှိတယ်လို့လူကုန်ကူးမှုနဲ့ဆက်နွယ်မှုရှိတဲ့အုပ်စုတွေကိုတော့တရားရုံးမှာတက်တည်ဖြစ်လို့ဖို့အတွက်ဆက်လက်ဖမ်းဆီးထားခဲ့ပါတယ်ရှင်
။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြသွားပါမယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းနဲ့ရှေ့လအတွင်းပြုလုပ်ဖို့စီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲတကယ်ဖြစ်မဖြစ်ဆိုတာစောင့်ကြည့်ရအောင်မယ်လို့သမ္မတထရမ့်ကပြောပါတယ်။ဇွန်လ2ရက်နေ့မှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲကိုမတက်ဘူးလို့မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုပြီးမှသမ္မတထရန့်ကအဲ့လိုပြောလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေဖျက်သိမ်းပေးရမယ်ဆိုတော့အမေရိကန်ရဲ့တောင်းဆိုချက်ကိုလိုင်လျောနိုင်မှာမဟုတ်ကြောင်းမြောက်ကိုရီးယားလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောကြားပါရယ်။နှစ်နိုင်ငံစလုံးရဲ့ယက်တီချက်တွေအကြောင်းနိုင်ငံသားရေးကျွမ်းကျင်သူတွေရဲ့အမြင်တွေကို Greta Van Susteren က plug-in အစီအစဉ်မှာမေးမြန်းထားတာကို VOA သတင်းတော့ Robert Raffrey ကသတင်းပေးပို့ထားပါရယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုပြောပြမှာပါ။
မြောက်ကိုရီးယားအစိုးရကိုဖြုတ်ချဖို့ကြံစည်မှုနဲ့စွဲချက်တင်ဖန်ဆီးခံထားရတဲ့အမေရိကန်နိုင်ငံသား၃ဦးပြန်လွတ်လာပြီးသတင်းတပတ်အကြာမှာနှစ်နိုင်ငံအပြန်အလှန်ပြောဆိုမှုတွေထွက်ပေါ်လာတာပါ။သမ္မတထရမ့်နဲ့ကင်ဂျုံအွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ဖို့မြောက်ကိုရီးယားကိုသွားခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကအဲ့ဒီလူ၃ယောက်ပြန်လွတ်လာရေးအတွက်ကြိုပမ်းခဲ့တာပါ။အေပီလာအတွင်းတောင်ကိုရီးယားသမ္မတနဲ့တွေ့ဆုံစဉ်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်တဲ့နေရာတွေကိုဖျက်သိမ်းပေးမယ်အကြောင်းနဲ့အဲ့ဒီလိုလှုပ်ဆောင်မှုကိုလည်းတောင်ကိုရီးယားနဲ့အမေရိကန်တို့ဘက်ကကြွန့်ကျင်သူတွေနဲ့သတင်းတောက်တွေကိုဖိတ်ကြားပြသမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောကြားခဲ့တာပါ။မြောက်ကိုရီးယားအနေနဲ့သူ့ရဲ့ကောင်းမွန်တဲ့လှုပ်ရက်တွေကိုခိုင်မာကြောင်းပြသတဲ့အနေနဲ့တိကျတဲ့နောက်ဆက်တွဲလှုပ်ရက်တွေလှုပ်ပြဖို့လိုအပ်ကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တွန်ကပြီးခဲ့တဲ့တနင်္ဂနွေနေ့က VOA ကိုပြောကြားလိုက်ပြီးအဲ့ဒီလိုမှမဟုတ်ရင်တော့သမ္မတထရမ့်နဲ့ကင်ဂျင်အွန်းတို့ရဲ့တွေ့ဆုံမှုဟာအကျိုးဖြစ်ထွန်းမှုတစ်စုံတစ်ရာမရှိဘဲပြီးဆုံးသွားမယ်လို့ပြောပါတယ်
။ They want a peace treaty, they want an end to the hostilities on the Korean Peninsula. The South Koreans want the same thing. Look, we all want peace on the Korean Peninsula after all these years.
ကိုရီးယားလိုချင်တယ်။ကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေကိုဆုံးသတ်စေချင်တယ်။တောင်ကိုရီးယားဘက်ကလည်းလားတူလိုလားတာပဲ။ဒီလောက်နှစ်တွေကြာလာပြီးတဲ့နောက်ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းဖို့ကျွန်တော်တို့အားလုံးလိုလားကြတယ်။ဒါပေမဲ့အဲ့လိုရဖို့အတွက်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုပြန်လည်လို့မရနိုင်တဲ့အသည့်အလုံးစုံစစ်ဆေးလို့ရနိုင်တဲ့သဘောတူညီချက်ရဖို့လိုတဲ့ဒီချက်ကိုတော့ရှင်းဖို့လိုတဲ့
နျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးအတွက်အမေရိကန်ဘက်ကပြတ်သားစွာချင့်ကပ်ဆောင်ရွက်တာဟာမှန်ကန်တဲ့လုပ်ရဖြစ်တယ်လို့ Heritage Foundation ကနာဂါဒီနာကပြောပါတယ
် And I think that you know certainly the president's approach to these negotiations has been the right one if the North Koreans
ဆွေးနွေးဖို့အတွက်နဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပြန်ဝင်ဆန့်ရည်တို့အတွက်မြောက်ကိုရီးယားတို့ဘက်ကအကျိုးသင့်အကြောင်းသင့်စဉ်းစားလှုပ်ဆောင်မယ်ဆိုရင်သမရရဲ့ချင်းကပ်ပုံဟာမှန်ကန်တယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကကောင်းပါတယ်တကယ်လို့သူတို့ဘက်ကအဲ့လိုမျိုးမလိုက်ရောနိုင်ဘူးဆိုရင်တော့သမရထရမ့်လည်းဆွေးနွေးပွဲကိုတက်မှာမဟုတ်ပါဘူးဒီဆွေးနွေးပွဲဟာအရန်ကိုရေးကြည့်ပါတယ
်ဒါပေမဲ့အမေရိကန်အစိုးရအရာရှိတွေဘက်ကချင်းကပ်ပုံကွဲပြားနေတာကြောင့်သမရထရမ့်အပေါ်တံပြန်အကျိုးသက်ရောက်မှုဖြစ်နိုင်ပါသလား Center for New American Security ကLaurent Dijon Schulman လို့ပုဂ္ဂိုလ်အတွက်အဲ့ဒီကိစ္စဟာစိုးရင်စရာပ
ါ Secretary Pompeo's objectives were a little all over the place. He had a slightly more minimalist posture in terms of what he thinks
တကယ်ချင်ဝီကြီးပူပေးရဲ့ဥတီချက်တွေကပြက်ကျဲနေတယ်လို့ထင်တယ်ဒီထိပ်သီးဆွေးနွေးပွဲကနေတိတ်အပြားကြီးမျော်လင့်ချက်မထားဘူးဆိုတဲ့သဘောထားမျိုးသူ့မှာရှိပုံရပါတယ် Joe Bolton ကဘယ်လိုပဲပြောပြောသမ္မတကတော့တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေအကြောင်းဆွေးနွေးပွဲအထဲမှာထည့်ထားပါတယ်အဲ့ဒီလိုသဘောထားအမျိုးမျိုးထွက်နေတော့မြောက်ကိုရီးယားဘက်ကကြိုက်တဲ့ပုံစံကိုယူပြီးဆွေးတွေးခွင့်ပေးလိုက်တယ်လို့ဖြစ်နေပါဗျ။ပြီးတော့ကျမတို့ရဲ့မဟာမိတ်တွေကြောက်လန့်သွားအောင်ကျမတို့ကလုပ်နေတယ်လို့လည်းဖြစ်နေပါဗျ
။ဒီကိစ္စကိုပုံမရှုပ်ထွေးသွားစေတဲ့ဖြစ်ရပ်ကတော့အမေရိကန်နဲ့တောင်ကိုရီးယားတို့ပြုလုပ်နေတဲ့ Max Standard နဲ့ Full Eagle လို့ခေါ်တဲ့စီးရဲလက်ကျင့်မှုတွေပါ။အဲ့ဒီစီးရဲလက်ကျင့်မှုတွေကြောင့်တောင်ကိုရီးယားနဲ့ပြုလုပ်မဲ့ဆွေးနွေးမှုကိုဖျက်သိမ်းလိုက်ကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကပုံထုံးနေမှာကြေညာခဲ့ပါဗျ။စီးရဲလက်ကျင့်မှုတွေကိုစီစဉ်ထားတဲ့အတိုင်းပြုလုပ်သွားမှာဖြစ်တယ်လို့ပင်နဂွန်ကတော့ပုတ်ထိုးနဲ့နောက်ပိုင်းမှာပဲပြောပါတယ်။အရင်ကတော့အဲ့ဒီလိုစီးရဲလက်ကျင့်မှုတွေဟာမြောက်ကိုရီးယားကိုသိမ်းပိုက်ရေးအတွက်အဆန်းပြုလုပ်တဲ့စီးရဲလက်ကျင့်မှုတွေအဖြစ်မြောက်ကိုရီးယားကပြောလို့ရှိပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ကတော့ဒါဟာတိုက်ခိုက်ရေးအတွက်မဟုတ်သလိုရန်လိုတဲ့သဘောနဲ့ပြုလုပ်ခြင်းမဟုတ်ကြောင်းအစဉ်တစိုက်ပြောလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်ပြောပြခဲ့တာဖြစ်ပါတယ်။အခုတော့တော်ဝင်မင်္ဂလာပွဲနဲ့ဆိုင်တဲ့သတင်းတော်တပုတ်နားဆင်ရပါမယ်။အမေရိကန်နိုင်ငံသူရုပ်ရှင်သရုပ်ဆောင်မေဂန်မာကယ်ကိုမင်းသမီးတယောက်အဖြစ်နဲ့သူ့ရဲ့မွေးရဇာတိလော့စ်အန်ဂျလိစ်မြို့ကလူတွေကတည်ထားကြတာပါမေလ19ရက်နေ့မှာကျင်းပမဲ့ဗြိတိရှတော်ဝင်မင်းသားဟယ်ရီနဲ့သူမရဲ့လက်ထပ်ပွဲကိုတကဘာလုံးကစောင့်ကြည့်နေပါတယ်မင်းသားဟယ်ရီဟာကံကောင်းသူတယောက်ဖြစ်တယ်လို့တချို့ကပြောနေကြပြီးမာကယ်ရဲ့ပုံမြင်ဆန်လွန်းလှတဲ့ဘဝဇာတ်ကြောင်း VOA သတင်းနောက်မာရီယာမာဒိုင်ယာလိုသတင်းပေးပို့ထားတာကိုကိုငင်းညံ့ကတင်ပြမှာဖြစ်ပါတယ်
ဒဇိန်းတွေအဖြစ်စတင်မိတ်ဆက်တွေ့ဆုံခဲ့ကြပြီးလက်ထပ်ဖို့အထိဖြစ်လာခဲ့ကြတဲ့ဗြိတိရှတော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်ရုပ်ရှင်သရုပ်ဆောင်မေဂန်မာကယ်တို့နှစ်ဦးလက်တွဲသွားနေတာကိုပြီးခဲ့တဲ့စက်တင်ဘာလကစမြင်ခဲ့ရတာပါနောက်နှစ်လကြာပြီးတဲ့အချိန်မှာတော့သူတို့နှစ်ဦးဟာဆေးဆက်ပြီးပြီလို့ကြေညာခဲ့ပါတယ်သရုပ်ဆောင်မာကယ်ရဲ့ဘဝခီးအစကတော့ Los Angeles မြို့ Hollywood ရပ်ကွက်ကဖြစ်ပါတယ်အဲ့ဒီမှာသူကကက်သလစ်အထက်တန်းကျောင်းကိုတက်ရောက်ခဲ့တာပါအဲ့ဒီကသူ့ဆီယာမတယောက်ဖြစ်တဲ့ခရစ်စတင်နူဆန်ကသူ့ကိုအမြဲစောင့်ကြည့်နေခဲ့တာပ
ါ I was actually showing her
သူမင်းသားဟယ်ရီကိုမစစ်ဆက်ခင်လေးမှာပဲကုလသမဂ္ဂမှာပြောခဲ့တဲ့မိကုံးကိုအတန်းထဲမှာဖွင့်ပြနေတာပါဘဝမှာအောင်မြင်တဲ့အမှုပညာရှင်တယောက်အနေနဲ့ရောကမ္ဘာပတ်နေတဲ့ထထန်းကျောင်းသူဟောင်းတယောက်ဖြစ်လို့ပါနောက်ပြီးသူ့ဆီမှာပဝင်းချင်းကိုကောင်းကျိုးပြုပေးရမယ်ဆိုတဲ့အသိစိတ်ကလေးရှိလို့ပါ
နောက်ပြီးမာကယ်ရဲ့ကိုယ့်ဘာသာကိုယုံကြည်မှုနဲ့အိမ်နေရမှုတွေကြောင့် တတိထားမိစေတယ်လို့ Christine Newsom ကပြောပါတယ
် Instead of complaining about something
နောက်ပြီးတခုခုကိုမကျေနပ်လို့ညှဉ်းညွနေမဲ့အစားအဲ့ဒီမကျေနပ်တာကိုပြောင်းလဲသွားအောင်အားလုံးဝိုင်းလုပ်ဖို့စဉ်းစားတာမျိုးပါအ
ဲ့ဒီလိုကိုယ်ရည်သွေးတွေရှိတဲ့အတွက်နောက်ထပ်ဆရာမတယောက်ဖြစ်တဲ့ Maria Polia ကမင်းသားအတွက်အခုလိုပြောပါတယ
် My first thought
ကျမပထမအဦးဆုံးတွေးမိတာကဒီမင်းသားဟာတိတ်ကံကောင်းတာပဲလို့သူကတော့အခုသိအောင်မှမဟုတ်ပါဘူ
းတီဗီဇာလန်တွဲအချို့မှာတရုတ်ဆောင်ခဲ့တဲ့မာကတ်ဟာဒီကြောင်းကဇက်စင်ပေါ်မှာလည်းတရုတ်ဆောင်သွားခဲ့ပါတယ်စင်ပေါ်မှာထင်ရှားတဲ့အမျိုးသမီးလေးအဖြစ်မှတ်မိနေကြပြီးတော့တခြားကံမကောင်းအကြောင်းမလှတဲ့သူတွေကိုအမြဲတစေကူညီခဲ့သူလည်းဖြစ်ပါတယ်အစပိုင်းမှာတော့ရှက်နေပေမဲ့လည်းနောက်ပိုင်းမှာတော့စင်းရဲတဲ့ရက်ွက်ထဲမှာရှိတဲ့အစားအသောက်ဝေငှပေးတဲ့ဒေသတွင်းအဖွဲ့တစ်ခုမှာစေတနာဝန်ထမ်းလုပ်ဖို့တိုက်တွန်းနိုင်ခဲ့တယ်လို့ဆရာမမာရီယာပိုလီယာကပြောပါတယ
် What's memorable for me
မေဂန်ကိုမှတ်မိနေရတဲ့အကြောင်းတစ်ခုကတော့ Skid Row အင်ဂျီယာမဲရီကိုကူညီခဲ့တော့ပါအဲ့ဒီအတွက်ပဲအစားအသောက်တွေကိုဝင်းငှပေးရုံနဲ့မကပါဘူးအဲ့လူတွေကိုစာနာနားလည်ပြီးတော့သူတို့ရဲ့နာမည်တွေသူတို့ရဲ့နောက်ခံအကြောင်းအရာတွေကိုပါနားလည်အောင်စူးစမ်းခဲ့တာပ
ါမေလ19ရက်နေ့ကျရင်တော့မာကတ်ရဲ့ကျောင်းသူဘဝကနေရုပ်ရှင်တရုပ်ဆောင်ဘဝအခုတော်ဝင်မင်းသမီးဘဝကိုပြောင်းလဲမှုတွေအတွက်ကျောင်းမှာလက်ဖေးပွဲကျင်းပပြီးသူ့ရဲ့မင်္ဂလာပွဲကိုတိုက်ရိုက်ကြည့်ဖို့ရှိပါတယ်ဗြိတိန်နဲ့အချိန်9နိုင်กว่าခြားပြီးတော့မနက်စောစောပိုင်းကြည့်ရမှာဖြစ်ပေမဲ့လည်းဆရာမတွေကျောင်းသားကျောင်းသူဟောင်းတွေနဲ့သူ့ကိုအားပေးကြတဲ့ပရိသတ်တွေအများကြီးလာကြည့်ကြဖို့ရှိပါတယ်ခင်ဗျာ
ကိုညဉ့်ညံတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုရေဒီယိုအစီအစဉ်ပြပြချင်းမှာပဲည9:00နာရီ9:00ခွဲတိထုတ်လွှင့်မဲ့ VOA မြန်မာဘိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jerusalem ကနေဖမ်းယူရှုစားနိုင်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းညင်နေဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိတ်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာဘိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။ BOA ရဲ့ရုံးချုပ်ဖုန်းနံပါတ် 1-239-382-555 ကိုလည်းဆက်သွင်းနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်တွေကိုပြတ်သိမ်းမှုအမေရိကန်ရဲ့တောက်ဆမှုကြောင့်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့တွေ့ဆုံမဲ့အစီအစဉ်ကိုဖြစ်ဖို့မြောက်ကိုရီးယားကချင်းချောက်လိုက်ပြီးနောက်မှာပဲထိပ်သီးတွေ့ဆုံမှုဖြစ်မြောက်ရေးတောက်ကိုရီးယားကကြိုးပမ်းနေပါတယ်။အပြန်အလှန်လေးစားမှုတွေနဲ့ထိပ်သီးဆွေးနွေးပွဲအအောင်မြင်မြင်ကျင်းပနိုင်ရေးတောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်သွယ်ရေးနည်းလမ်းပေါင်းစုံနဲ့အနီးကပ်ညှိနှိုင်းနေကြောင်းတောက်ကိုရီးယားအမျိုးသားလွတ်မြောက်ရေးကောင်စီကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအကြောင်းအတိအကျမသိရတဲ့ကိစ္စတွေအတွက်သူ့ရဲ့ကိုယ်ပိုင်ရှင်းနေကိုဒေါ်လာ3000ကျော်ပြန်ထုတ်ပေးခဲ့ကြောင်းအမေရိကန်အစိုးရရဲ့ကျင့်ဝေးရေးဌာနကအင်္ဂါနေ့ကတင်ပြတဲ့ဗန်နိုင်းဆိုင်ရာအစီရင်ခံစာမှာဖော်ပြပါတယ်ဗန်နိုင်းသုံးဆမှုဆိုင်ရာနှစ်စဉ်အစီရင်ခံစာဖြစ်တင်ပြတာကိုကျင့်ဝေးရေးဌာနကမနေ့တုန်းကထုတ်ပြန်ရမှာတော့2016အတွင်းသူ့ရဲ့ကိုယ်ပိုင်ရှင်းနေမက်ကယ်ကိုဝင်ကိုဒေါ်လာ3000ကျော်နဲ့2000ကျော်ထိအပြည့်အဝပြန်ပေးထားတဲ့အကြောင်းသမ္မတကဝန်ခံထားတာပါကွန်ဂိုဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကမြို့တစ်မြို့မှာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်တဲ့အတွက်ကပ်ဘေးဆိုးရေးအဆင့်ကိုရောက်လာမှာဆိုရနေပါတယ်။နိုင်ငံနောက်မြောက်ပိုင်းအီကွေဒေါပြည်နယ်တွေကလူတစ်သန်းကျော်နေထိုင်တဲ့မဘန်တာကာမြို့ကကျန်းမာရေးဆိုတဲ့အကူတွေကတခုမှအီဘိုလာဗိုင်းရပ်စ်ကူးစက်မှုအသစ်တစ်ခုကိုအတည်ပြုလိုက်တာပါ။ပါကစ္စတန်နိုင်ငံမှာလူနည်းစုရှီယာမွတ်စလင်တရားကျော်နဲ့ရဲတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ခဲ့မှုတွေအလို့ရှိနေတဲ့ IS အစ္စလမ်ဆွေးရောက်ဖွဲ့ကိုလူလားသူစစ်သွေးကြတပ်မှုတူကိုလွန်ကျွေးတပ်ဖွဲ့ဝင်တွေကလိုက်လံရှင်းလင်းတုတ်တင်နိုင်ခဲ့တဲ့အကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။မနေ့ညပဲစီးနင်းမှုအတွင်းမှာအာဖဂန်တေကန်ပုံခွင်သွားနှုတ်ကိုလည်းအသိမိခဲ့တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုကိုအောင်လင်းဦးပြပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။ဗီအိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနုမီတာ71.25ရုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ဗီအိုကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာည9နာရီမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.